ကမ္ဘောဒီးယားဦးညွှတ်ချုပ်ဟွန်ဆန်ရဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်ကနေတိုးတက်မှုအဆင့်တစ်ဆင့်ရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးဖရက်ဆူခွန်ကပြောပါတယ်
။အဘိဒဲလ်ယင်းစမိုင်းဘာန်နဲ့ក្នុងការចរចាក្នុងការពិភាក្សាជាមួយនឹងមេដឹកនាំរបស
់ញមកងសောင်းနဲ့ဒီဆិဆက်ညှိနှိုင်းမှုအတွင်းကျွန်တော်ရခဲ့တာကအာဆီယံကောင်းဆောင်တွေသဘောတူထားတဲ့၅ချက်ပါဘုံသဘောထားကိုအကောင့်ထည့်ဖို့ရေးတိုးတက်တဲ့အဆင့်တစ်ဆင့်နဲ့အတူသိကောင်းတဲ့အပြုသဘောဆောင်ရလဒ်တစ်ခုဖြစ်ပါတယ်လို့ဝန်ကြီးဆိုခွန်ကပြောပါတယ်။မြန်မာနိုင်ငံခီးစဉ်ကနေကမ္ဘောဒီးယားနိုင်ငံဖနွန်ပင်လေဆိပ်ကိုဒီကနေ့ပြန်ရောက်လာပြီးတဲ့နောက်လေဆိပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးဆိုခွန်ကအဲ့လိုပြောသွားတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံကိုလာတဲ့ပထမဆုံးနိုင်ငံခေါင်းဆောင်ဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီခီးစဉ်ကိုမြန်မာနိုင်ငံတွင်မှာရောနိုင်ငံပြင်ပမှာပါပြစ်တင်ဝေဖန်ခဲ့ကြတာပါ။ဒီခီးစဉ်ဟာစစ်တပ်အာဏာသိမ်းတာကိုတရားဝင်မှုပေးတယ်လို့ဖြစ်စေတယ်လို့ကန့်ကွက်သူတွေကပြောကြပါတယ်။ဝန်ကြီးဆိုခွန်ကတော့ဒီစစ်ဆန့်ညှိနှိုင်းမှုတွေရဲ့ဒုတက်မှုနဲ့ဒီလိုသဘောတူညီချက်မျိုးတွေကိုကန့်ကွက်သူဘဲသူမဆိုဟာစစ်ပွဲကိုလူလားသူတွေမြန်မာနိုင်ငံပြန်ပြီးတည်ငြိမ်အေးချမ်းလာတာကိုမတွေ့မြင်ချင်သူတွေသာဖြစ်တယ်လို့တုံ့ပြန်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဇွန်နေပွဲတွင်စစ်ကောင်စီကဖမ်းဆီးတရားဆက်ဆိုထားတဲ့ဩစတြေးလျစီးပွားရေးပညာရှင်ရှွန်တန်လုံးနဲ့ပတ်သက်ပြီးတော့လဲပြောဆိုခဲ့တယ်လို့ဝန်ကြီးဆိုခွန်ကပြောပါတယ်။ဩစတြေးလျနိုင်ငံသားဝန်ကြီးမရီးစ်ပိန်းရဲ့ဗန်ကြားချက်အရရှွန်တန်လုံးနဲ့ပတ်သက်လို့ပြောဆိုခဲ့တာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရှွန်တန်လုံးအပေါ်ဆွဲဆိုထားတဲ့အမှုတရားရုံးရဲ့စစ်ဆေးစီရင်မှုအဆုံးသတ်တဲ့အခါသူ့အနေနဲ့စဉ်းစားမယ်လို့တုံ့ပြန်ခဲ့ကြောင်းနဲ့ဝန်ကြီးချုပ်ဟွန်ဆန်စီကိုတရင်ကောင်းနဲ့ပြန်ဆက်သွယ်ပါမယ်လို့ကတိပေးခဲ့တဲ့အကြောင်းဝန်ကြီးဆိုခွန်ကပြောပါတယ်။